သတင်းထုတ်ပြန်ချက်14ရက်17လ2019ခုနှစ် ICC တရားသူကြီးများကဘင်္ဂလားဒေ့ရှ်နိုင်ငံမြန်ဆောင်မြန်မာနိုင်ငံရှိအခြေအနေပေါ်စုံစမ်းစစ်ဆေးသည့်အမှုကိုဖွင့်ရန်ခွင့်ပြုချက်အမိန့်ကိုထုတ်ပြန်လိုက်ပါသည်နိုဝင်ဘာလ14ရက်နေ့2019ခုနှစ်တွင်နိုင်ငံတကာဆိုင်ရာပြည်မှုခုံရုံးဂွင်းဆက် ICC သို့မဟုတ်ခုံရုံးဂွင်းပိတ်၏ကျူတင်စစ်ဆေးစီရင်ခြင်းဆိုင်ရာအမှတ်3တရားသူကြီးရုံးမှတရလိုရှိနေအားဘင်္ဂလားဒေ့ရှ်ပြည်သူ့သမ္မတနိုင်ငံမြန်ဆောင်ပြည်ထောင်စုသမ္မတမြန်မာနိုင်ငံရှိအခြေအနေဂွင်းဆက်ဘင်္ဂလားဒေ့ရှ်နိုင်ငံမြန်ဆောင်မြန်မာနိုင်ငံရှိအခြေအနေဂွင်းပိတ်တွင် ICC တရားစီရင်ပိုင်ခွင့်ရှိသောစစ်ဆွဲထားသည့်ပြုမှုများပေါ်စုံစမ်းစစ်ဆေးခြင်းကိုရှေ့ဆက်ဆောင်ရွက်ရန်ခွင့်ပြုချက်အမိန့်ကိုထုတ်ပြန်လိုက်ပါသည်ICC ကျူတင်စစ်ဆေးစီရင်ခြင်းဆိုင်ရာအမှတ်3တရားသူကြီးရုံးကား၌တရားသူကြီး Olga Herrera Cabuchia ကဦးဆောင်ပြီးတရားသူကြီး Robert Freeman နှင့်တရားသူကြီး Jeffrey Henderson တို့ပါဝင်ကြပါသည်ဤခွင့်ပြုချက်အမိန့်မှာ ICC မှတရားစီရင်ပိုင်ခွင့်ရှိသောမြန်မာပြည်ကရိုဟင်ဂျာလူမျိုးများအပေါ်ကျူးလွန်ခဲ့ပါသည်ဟုစွပ်စွဲထားသည့်ပြည်မှုများအပေါ်စုံစမ်းစစ်ဆေးသည့်အမှုကိုဖွင့်ရန်အတွက်ဇူလိုင်လ4ရက်နေ့2019ခုနှစ်ကရှောက်တင်ခဲ့သောတရလူရှိနေမှတောင်းဆိုချက်ဤအကျိုးဆက်ဖြစ်ပါသည်တရားသူကြီးရုံးကန်းသည်နစ်နာခဲ့ပါသည်ဟုဆိုသောထောင်တောင်းမကသည့်ကာယကံရှင်များနှင့်၎င်းတို့အားကုစားပြုသူတို့ထံမှဤတောင်းခံချက်ပေါ်ထားရှိရသည့်ယူဆထင်မြင်ချက်များကိုလည်းလက်ခံရရှိခဲ့ပါသည် ICC မှတ်တမ်းရုံးအရနစ်နာခဲ့ကြသူများကတရားရုံးမှစုံစမ်းစစ်ဆေးပေးပါရန်တညီတညွတ်ထဲမရမကတောင်းဆိုခဲ့ကြပြီးဆွဆွဲနေကြသည့်နင်နာသူအတိုင်ပင်ခံများအမြောက်များကကြုံတွေ့ခဲ့ရသောအကြမ်းဖက်ခြင်းတန်တရားနှင့်နှိပ်စက်ညှဉ်းပန်းခြင်းများကိုတရားမျှတမှုနှင့်တာဝန်ခံယူမှုတို့ဖြင့်သာအဆုံးသတ်ပေးနိုင်မည်မှာတည်ကြသည်ဟုယုံကြည်ကြပါသည်ဤလုံငန်းစဉ်တစ်ခုလုံးတွင်နင်နာခဲ့ပါသည်ဟုဆိုသူများအားကူညီခဲ့သောလမ်းညွှန်ခဲ့သောအကြံဉာဏ်ပေးခဲ့သောပုဂ္ဂိုလ်များအဖွဲ့အစည်းများအားလုံးကိုတရားသူကြီးယုံကန်းကအသိမှတ်ပြုပါသည်အဖွဲ့ဝင်နိုင်ငံတစ်ခု၏ပိုင်နက်တွင်ပြည်မှု၏တစိတ်တစ်ပိုင်းကိုကျူးလွန်ခဲ့လျင်ခုံရုံးကရင်းပြည်မှုကိုတရားစီရင်ကောင်းစီရင်နိုင်သည်ဟုတရားသူကြီးရုံးကမှကောက်ချက်ချပါသည်မြန်မာနိုင်ငံသည်အဖွဲ့ဝင်နိုင်ငံတစ်ခုမဟုတ်တော့လဲဘင်္ဂလားဒေ့ရှ်နိုင်ငံသည်2010ခုနှစ်တွင် ICC ရောမမြို့ပြဋ္ဌာန်းဥပဒေကိုအတည်ပြုလက်မှတ်ရေးထိုးခဲ့ပါသည်ရရှိနိုင်ရာအချက်လက်များကိုပြန်လည်ဆန်းစစ်ကြည့်သည့်အခါ၌မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံနေဇတ်တလျှောက်နိုင်ငံမှနှင်ထုတ်ခြင်းနှင့်လူမျိုးစုနှင့်မြန်ဆောင်သို့မဟုတ်ကိုးကွယ်သည့်ဘာသာပေါ်အခြေပြု၍ရိုဟင်ဂျာလူမျိုးများပေါ်နှိပ်စက်ညှဉ်းပန်းခြင်းတို့၏လူသားများပေါ်ကျူးလွန်သည့်ပြည်မှုများနှင့်တတ်မှတ်ချက်ပြည့်မြင့်နိုင်သည့်အကြမ်းဖက်လုပ်ရများကိုကျယ်ပြန့်စွာနှင့်မြန်ဆောင်သို့မဟုတ်စနစ်တကျချမှတ်၍ကျူးလွန်ပွဲရှိနိုင်ခဲ့ခြင်းအတွေ့ယုတ်တိရှိရှိယုံကြည်နိုင်စရာအခြေခံအကြောင်းရင်းရှိသည်ကိုတရားသူကြီးရုံးကန်းကလက်ခံပါသည်ခုံရုံးကတရားစီရင်ပိုင်ခွင့်ရှိသည့်အခြားပြည်မှုများကျူးလွန်ခဲ့ပွဲရှိခြင်းမရှိခြင်းကိုအကြက်ဖြတ်စီစစ်ရန်မလိုအပ်သည်ကိုတရားသူကြီးရုံးကန်းကတွေ့ရှိရသော်လည်းထိုကဲ့သို့သောဆွဆွဲထားသည့်ပြည်မှုများသည်တရလိုရှိနေမှအနာဂတ်တွင်စုံစမ်းစစ်ဆေးခြင်း၏အစိုက်ပိုင်းတစ်ရပ်ဖြစ်လာနိုင်ပါသည်ဆွဆွဲထားသည့်ပြည်မှုများ၏အတိုင်းအတာနှင့်နစ်နာခဲ့ပါသည်ဟုဆိုသူများ၏အကြီးအတွက်တို့ကိုကြည့်ရှုမှတ်သားပြီးနောက်အချိန်နှင့်မှလေးနက်မှု၏သတ်မှတ်အဆင့်ကိုတိတာထင်ရှားစွာလှမ်းမိသွားသည်ဟုတရားသူကြီးရုံးကန်းကစဉ်းစားသုံးသပ်ပါသည်။ပတ်မိုးပေးသည့်အချက်လက်များအရဆွဆွဲထားသည့်အချက်ကံလုပ်ရများ၏အကျိုးဆက်ကြောင့်ရိုဟင်ဂျာများ6000မှတသန်းခန့်မြန်မာနိုင်ငံမှနေ၍အိမ်နီးချင်းနိုင်ငံဘင်္ဂလားဒေ့ရှ်သို့အတင်းအဓမ္မဖယ်ရှားခံခဲ့ရပါသည်။နင်းနာခဲ့ကြသူများ၏အမြင်များကိုကြည့်ရှုမှတ်သားပြီးနောက်အချိန်၏ကိုစုံစမ်းစစ်ဆေးခြင်းအပြင်တရားမျှတမှုရှိရေးအတွက်အကျိုးရှိမည်မဟုတ်ဟုယုံကြည်ရမည်အကြောင်းရင်းများမဲမဲရရမရှိသည့်အချက်အပေါ်တရားသူကြီးရုံးကန်းကတရားလိုရှိနေနှင့်သဘောတူပါသည်ထို့ဖြစ်၍ကြိုတင်စစ်ဆေးစီရင်ခြင်းဆိုင်ရာအမှတ်3တရားသူကြီးရုံးကန်းကအောက်ပါအချက်3ချက်နှင့်ကန့်ညီနေသည်များကာလပတ်လုံးမိသည့်အနာကပြည့်မှုမျိုးမဆူအပါဝင်မိသူပြည့်မှုမျိုးကိုမဆူစတင်စုံစမ်းစစ်ဆေးရန်ခွင့်ပြုချက်အမြင့်ကိုထုတ်ပြန်လိုက်ပါသည်ကကြီးပြည့်မှုကိုခုံရုံးမှတရားစီရင်ပိုင်ခွင့်ရှိခြင်းခကွေပြည့်မှုကိုအ ਨੇ ဆုံးအားဖြင့်ဘင်္ဂလားဒေ့ရှ်နိုင်ငံပိုင်နက်ဤအစိတ်ပိုင်းတစ်ခု၌သို့မဟုတ်အဖွဲ့ဝင်နိုင်ငံတစ်စုံတရားဤပိုင်နက်၌သို့မဟုတ် ICC တရားစီရင်ပိုင်ခွင့်ကိုလက်ခံသည့်နိုင်ငံ၏ပိုင်နက်၌ကျူးလွန်ခဲ့ပါသည်ဟုဆွဆွေးထားခြင်း။ဂန်းငယ်ပြည်မှုသည်လက်ရှိဆုံးဖြတ်ချက်တွင်ဖော်ပြထားသည့်အတိုင်းအခြေအနေဖြင့်ပြည်စုံလုံလောက်သည့်အခြေဆက်ရှိခြင်း။ဂါဂျီပြည်မှုကိုကျူးလွန်ခဲ့ပါသည်ဟုဆိုသောနေ့ရက်မှာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်သို့မဟုတ်သက်ဆိုင်ရာအဖွဲ့ဝင်နိုင်ငံအတွက်ယောမမြို့ပြဌာန်းဥပဒေတရားဝင်အာဏာတည်သည့်နေ့၌သို့မဟုတ်ထိုနေ့၏နောက်ပိုင်းနေ့များ၌ဖြစ်ခြင်းတို့ဖြစ်ပါသည်။နောက်အဆင့်များတရားလိုရှိနေယုံသည်လိုအပ်သည့်ထောက်ထားများကိုယုံကြည်စိတ်ချရသောရင်းမြစ်မျိုးစုံမှလွတ်လပ်စွာတမတ်တမတ်ကြစွာနှင့်ဓမ္မဒိဋ္ဌံကြစွာစတင်ကောက်ယူပါလိမ့်မည်။စုံစမ်းစစ်ဆေးမှုသည်လိုအပ်သည့်အထောက်အထားများကိုစုဆောင်းရန်လိုအပ်လိမ့်မည်အချိန်ကာလထိကြာမြင့်နိုင်ပါသည်အကယ်၍တီးတန့်ပုဂ္ဂိုလ်များအားပြည်မှုထိုက်သည့်ဟုတက်သည့်ထူနိုင်ရာအတွက်လုံလောက်သည့်အထောက်အထားများကိုစုဆောင်းနိုင်ခဲ့သောတရားလိုရှိနေကယင်းပုဂ္ဂိုလ်များခုံရုံးရှိမှောက်လာရန်စင့်ခေါ်စာများသို့မဟုတ်၎င်းတို့အတွက်ဖန်ဝရမ်းများကိုထုတ်ပြန်ရန်ကြိုတင်စစ်ဆေးစီရင်ခြင်းဆိုင်ရာအမှတ်3တရားသူကြီးရုံးမှတရားသူကြီးများအားတောင်းဆိုပါလိမ့်မည်။ ICC တရားသူကြီးရုံးခန်း၏ဖန်ဝရမ်းများအာနာတီစီယံမှနိုင်ငံများ၌တာဝန်ရှိပါသည်။ရောမမြို့ဥပြထမ်းဥပဒေကိုအတည်ပြုလက်မှတ်ရေးထိုးခဲ့ကြသည့်နိုင်ငံများ၌တရားဥပဒေအရ ICC နှင့်လုံလုံလျားလျားပူးပေါင်းဆောင်ရွက်ရမည်တာဝန်ရှိကြပါသည်။ ICC နှင့်ပူးပေါင်းဆောင်ရွက်ရန်အခြားနိုင်ငံများကိုဖိတ်ကြားနိုင်ပြီး၎င်းတို့ကပူးပေါင်းဆောင်ရွက်ရေးကိစ္စကိုမိမိတို့သဘောဆန္ဒဖြင့်ဆုံးဖြတ်နိုင်ကြပါသည်နောက်ထပ်အချက်လက်များတို့ကျေးဇူးပြု၍နိုင်ငံတကာဆိုင်ရာပြည်မှုခုံရုံးမှပြောရေးဆိုခွင့်ရှိသူနှင့်အများပြည်သူရေးရာဌာနစိတ်အကြီးအကဲဖြစ်သူဖာဒီအယ်အဗ်ဒူလာအာပေါင်းလက္ခဏာ31ဂွင်းစ3ညဂွင်းပိတ်93ည515 952လို့မဟုတ်အပေါင်းလက္ခဏာ31ဂွင်းစ3ညဂွင်းပိတ်64648938ဖုန်းဖြင့်သို့မဟုတ်အီးမေးလ်လိပ်စာ fadi.el-abdallah@icc-cpi.int အရဆက်သွယ်ပါသင်သည်ခုံရုံး၏လုပ်ကိုင်ဆောင်ရွက်မှုများကို Twitter, Facebook, Tumblr, YouTube, Instagram နှင့် Flickr တို့၌လေ့လာကြည့်ရှုနိုင်ပါသည်